ဇန်နဝါရီလတလအတွင်းမှာထိုင်းနိုင်ငံကစက်ရုံပေါင်း200ကျော်ပိတ်ခဲ့ရတဲ့အတွက်အလုတ်သမား25,000လောက်အလုတ်လက်မဲ့ဖြစ်ခဲ့တဲ့အထက်မှာမြန်မာအလုတ်သမားအတော်များများပါဝင်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းစက်မှုလုပ်ငန်းဦးစီးဌာနကမနေ့ကသတင်းထုတ်ပြန်ရမှာဒီနှစ်စံဇန်နဝါရီလတလအတွင်းမှာပဲထိုင်းနိုင်ငံကစက်ရုံပေါင်း200ကျော်ပိတ်ခဲ့ရတဲ့အတွက်အလုတ်သမားပေါင်း25,000လောက်အလုတ်လက်မဲ့ဖြစ်ကုန်ကြတယ်ဆိုပြီးဖော်ပြထားပါတယ်။ဒီထိုင်းနိုင်ငံကဆက်ရုံအများစုမှာအလုတ်လုပ်နေကြသူအများစုကတော့မြန်မာတွေဖြစ်ကြတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာတွေအတော်များများအလုတ်လက်မဲ့ဖြစ်ကုန်ကြတာပါ။ထိုင်းနိုင်ငံရဲ့ဆက်မှုစီးပွားရေးဆိုင်ရာညွှန်ကြားရေးမှူးနိုင်ထုံချိုင်းချာဗော်လစ်ဖြစ်ချေကတော့အခုလိုမျိုးဆက်ရုံလုပ်ငန်းတွေပိတ်လိုက်ရပြီမဲ့အလုတ်လက်မဲ့ဖြစ်သွားတဲ့ထိုင်းနိုင်ငံကထိုင်းလုပ်သားတွေအတွက်ကတော့အလုတ်ခံအစ်စ်တွေရှာဖွေပေးနေပြီးနောက်ထပ်စက်ရုံလုပ်ငန်းတွေလည်းတိုးချဲ့နေပါတယ်ဆိုပြီးပြောကြခဲ့ပါတယ်။ဒါပေမဲ့နိုင်ငံခြားသားဖြစ်နေကြတဲ့မြန်မာနိုင်ငံသားအလုတ်သမားအများစုကတော့အလုတ်လက်မဲ့တွေဖြစ်ကုန်ကြတာပါ။ဒီလိုအလုတ်လက်မဲ့ဖြစ်ကုန်ကြတဲ့မြန်မာအလုတ်သမားတွေတဲကတချို့ကနစ်နာကြေးရကြပေမဲ့အဆင်မပြေမှုအမျိုးမျိုးနဲ့ကြုံနေကြရပါတယ်။တချို့ကလည်းစက်ရုံတွေပိတ်လိုက်တဲ့အတွက်အလုတ်မရှိဖြစ်ကြသလိုနစ်နာကြေးပါမရကြပါဘူး။တချို့ကတော့အလုတ်ဖြုတ်ခံရတာတွေမကြခဏအလုတ်ပြောင်းရွှေ့လောက်ကန်ရတာတွေကိုလည်းကြုံနေရပါတယ်။မကြသေးခင်ကမှအလုတ်ဖြုတ်ခံရတဲ့မြန်မာလူသမားတဦးကတော့အခုလိုပြောပြပါဗျ
။လေးလလောက်ကျွန်တော်တို့အလုတ်ခရပြီးတော့ကျွန်တော်တို့လေးလလောက်အဲဒီ time မှာနေခဲ့ရပြီးတော့အလုတ်ကကျွန်တော်တို့2လလောက်ပဲလုတ်ခဲ့ရတယ်။ဒီနေရာတော့ကျွန်တော်ပတ်စံလည်းအမှမထွက်ဘူးနော်။
အခုလိုမျိုးအခက်ခဲကြုံနေရသူတွေနစ်နာကြေးမရသူတွေရဲ့ပြဿနာမျိုးစုံကိုမြန်မာလူသမားကူညီစောင့်ရှောက်ရေးအဖွဲ့တွေကမနိုင်မနှင်းနဲ့ဖြည့်ရှင်းပေးနေရတယ်ဆိုပြီး AAC အလူသမားကူညီရေးအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကတော့ပြောပါတယ
်ကျွန်တော်တို့လည်းကြားတာတော့အဲ့စက်ယုံတွေကဟိုပိတ်သိမ်းတာယုံကြည်နေတော့မဟုတ်ဘူးမရဲ့တချို့ဆိုလည်းလူသမား100ကျော်ရှိတဲ့ယုံတွေကအဲ့လိုနေရာအနှံ့လိုက်ပြီးတော့စိတ်သိမ်းနေချိုးကြတယ်လေနစ်နာကြေးကိုတန်တန်ကြီးကြီးပြီးပြီးတော့ပြန်ကြတယ်လေရှိတယ်ချိုးလည်းမရဘဲနဲ့အမူကြီးလောက်ပြီးတော့လကားလောက်ပြီးတော့ပြန်ခေါ်ရတာရှိရဆိုတော့ပိတ်ကြတော့တကယ်ကိုပိတ်ကြတယ်ငါတို့လိုအပ်တဲ့ဟာလေးဒီပေးပါမယ်ဆိုပြီးတော့အတိအကျပိတ်တာရှိတယ်အခုနောက်သလုံးမှာအမူကြီးနဲ့ပတ်သက်ပြီးတော့လုံးဝကိုအခုအလုံးမရှိတဲ့နဲ့ပြန်ပို့မယ်သူတွေကလည်းအားပဲကျွန်တော်တို့စက်ရုံကတော့များများဖုံးနေဆက်တယ်ကျွန်တော်တို့ရှင်းလို့မနိုင်ဘူးတန်ရာရှိပဲဖုံးနေပေးနေတာပေါ့နော်
တရုတ်နိုင်ငံကနေစတင်ပြီးကမ္ဘာနိုင်ငံအတော်များများကိုကူးစက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာမှုတွေရှိနေတဲ့အချိန်မှာမြန်မာနဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာဆိုရင်လည်းတရုတ်နိုင်ငံနဲ့ဆက်ဆက်လုပ်ကိုင်နေတဲ့စက်ရုံတချို့ပိတ်ထားရပါတယ်။ထိုင်းနိုင်ငံကချနာဘူရီခရိုင်ထဲကထိုင်းဝမ်ပိုင်တပ်ထုပုံလောင်စက်ရုံတရုတ်ဟာလည်းတရုတ်ဘက်ကကုန်ကျန်းတွေပြက်လက်မှုတွေကြောင့်ဇန်နဝါရီလကုန်မှာပဲစက်ရုံပိတ်လိုက်ရပါတယ်။ဒီအတွက်မြန်မာအလုပ်သမား200နီးပါးပါဝင်အလုပ်သမား900လောက်အလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်။အဲ့ဒီထဲမှာအလုပ်လုပ်နေကြတဲ့မြန်မာလူသမား100ကျော်ကတော့နေရက်ပြန်သွားခဲ့ကြပါတယ်ရှင်။